မင်းငင်းမြို့နယ်တောင်ပြူရွာမှာဇူလိုင်လ28ရက်ဗုဒ္ဓနေ့ကမင်းငင်း PDF အဖွဲ့ဝင်50ကျော်ကိုကြီးရွာသားတွေကဝိုင်းဖမ်းပြီးစစ်တပ်လက်ထဲလွှဲပေးလိုက်ပါတယ်။အဲဒီရွာမှာပြူစောတိအဖွဲ့ဝင်တွေလို့ဆိုသူတွေစေးလေ့ကျင့်နေတဲ့အကြောင်းမင်းငင်း PDF အဖွဲ့ကတရင်ရလို့ဆိုပြီးတွားထောက်လန်းချိန်မှာပြစ်ခတ်မှုဖြစ်ပြီးတဲ့နောက်အခုလိုအဖမ်းခံလိုက်ကြတာဖြစ်ပါတယ်။ဒီလိုဖမ်းဆီးထားတယ်ဆိုတာကိုစစ်ကောင်စီကလည်းအတည်ပြုထုတ်ပြန်ထားပါတယ်။ဒီကြောင်ကိုဒီရန်ကုန်ကလာတဲ့တရင်ကိုတော့မခွန်သူကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။သခိုင်းတိုင်းမင်းကြီးမြို့နယ်တွေကတောင်ပြူရွာနဲ့တန်းဆက်ရွာမှာဗုဒ္ဓဦးနေမင်းအစောပိုင်းကတစ်ချိန်တည်းလိုပြစ်ခတ်မှုတွေဖြစ်ခဲ့တာပါ။တန်းဆက်မှာတစ်ဖက်လက်နက်ကင်တွေကတဦးတည်ပြီးသုံးဦးတရားရခဲ့တယ်လို့မင်းကြီး PDF အဖွဲ့ခေါင်းဆောင်တဦးက VOA ကိုပြောပါတယ်။အဲဒီနောက်ပြူစောတိအဖွဲ့တွေတောင်ပြူရွာမှာစစ်ရေးလေ့ကျင့်နေတဲ့တရင်ရတယ်ဆိုပြီးမင်းကင်း PDF တပ်ဖွဲ့တွေတွားရောက်ထောက်လန်းတာကနေရွာတွေကလက်နက်ကင်တွေနဲ့ PDF တွေကြားနှစ်ဖက်ပစ်ခတ်ခဲ့ကြပါတယ်။အဲဒီနောက်ရွာဘက်ကညှိနှိုင်းတယ်လို့ပြောပြီး PDF အဖွဲ့ဝင်တွေအဖမ်းခံလိုက်ရတယ်လို့မင်းကင်း PDF အဖွဲ့ခေါင်းဆောင်တဦးက VOA ကိုပြောပါတယ်။
ညီလိုက်ရမယ်ဆိုပြောတယ်အဲဒီမှာလည်းလက်လက်မပေါဘူးလက်လက်လက်လက်လူကြီးပဲနဲ့အားလုံးညီလိုက်ရမယ်ဆိုပြီးတော့ဟိုချော့ခေါ်တာခေါ်တော့ဒီဥဆောင်နဲ့ကလေးနည်းနည်းလေးနဲ့တော့ကျုံပြီးတော့မှလိုက်သွားတော့ဗောလေကျွန်တော်လူတွေလည်းကျုံပြီးတော့လက်လက်ပစ်ထားပြီးကြွားလဲဝင်သွားလဲချိန်မှာသူတို့ကပိုင်းထားလိုက်တာသူကစပြီးတော့မင်းရဲ့မှရှိသေးတယ်စစ်တပ်ကိုခေါ်တာစမ်းလာတယ်ဒီစစ်တပ်ကိုလွှဲလိုက်တယ်လို့ပြောသူတို့ဆက်နေရောက်ကမယုံလို့လည်းနေတော့လည်းဆင်းရဲရောက်တယ်ကျွန်တော်တို့လုပ်ခဲ့အားလုံးကတော့စိုးရိမ်နေတာပေါ့ဗျာဒါတော့တော့ fancy ဆိုင်ရတော့ဒီစစ်ကောင်စီဘက်ကဂျီနီဗာကွန်ဗင်းရှင်းကိုမလိုက်နိုင်ပါပဲနဲ့ကျွန်တော်တို့လူတွေလူစိတ်ဝင်နေတာမျိုးအစားပြောက်မှမျိုးကျွန်တော်တို့စိုးရိမ်တာ
အဖမ်းခံခဲ့ရတဲ့ထဲကခေါင်းဆောင်ပိုင်းတွေကိုမုံရွာခြေဆိုင်စစ်တပ်ကခေါ်သွားပြီးကြံတဲ့လူတွေကိုတော့တောင်ကျူရွာမှာပဲစစ်ဆေးနေတဲ့အကြောင်းနဲ့သူတို့ရဲ့အသက်အန္တရာယ်ကိုစိုးရိမ်တဲ့အကြောင်းအဖမ်းခံထားသူတို့ရဲ့မိသားစုဝင်ကပြောပါတယ်
ဆောင်ဆောင်ထားရတဲ့လူကြတော့ခေါင်းကြီးပိုင်း၄ရောက်ကတော့ခေါင်းဆောင်ပိုင်းပေါ့နော်ခေါင်းဆောင်ပိုင်း၄ရောက်ကတော့မမခတ်တယ်ရင်ကိုခေါ်သွားရလို့ပြောတယ်။တကယ်လူတွေကတော့လောလောဆယ်တောင်းပြီးပါပဲဖြစ်တယ်။အဲလောလောဆယ်ကတော့သူတို့ကဟိုလမ်းတောင်မလျှောက်နိုင်ဘူးလို့ပြောတယ်နှိပ်စက်ထားတာတော့ဆိုင်နဲ့ထားတာပေါ့ဗျာ။စိုးရိမ်ရတယ်ပြောတာ။သူတို့ကပြီးတာနဲ့တကယ်နဲ့ကတ်တာဆိုတော့လေ။အဲတော့ကြတော့ကျွန်တော်တို့အနေနဲ့ကဒီအခွဲတွေကိုစက်ပြင်မှာကိုကျွန်တော်တို့ကစိုးရိမ်ပါတယ်။
ကျွာသားတွေဘက်ကပြည်ရဲတုံးပြီးတော့ PDF အဖွဲ့ဝင်တွေကိုဖမ်းဆီးခဲ့တာလို့လည်းအဲဒီမိသားစုဝင်ကပြောပါတယ်
။စစဦးရင်ကတော့သူနဲ့တကယ်နဲ့တကယ်ဒီကမှုတွေဖြစ်တယ်ဗျ။ဒီကမှုတွေဖြစ်တဲ့အချိန်မှာဘုရားကအရင်ဆုံးကလေးတွေထွက်လာတာပေါ့ဗျာ။ကလေးတွေကိုအရင်ထွက်ပိုင်းပြီးလည်းတုံးရောင်းနေပါလေထောင်လိုက်ကြတယ်။ဘုရားကတကယ်နဲ့ခေရန်အရာမရှိဘူးလို့ကြားတာဟုတ်ဗျ။အဲ့လိုထွက်လာအဲ့လိုမျိုးဖြစ်တဲ့အချိန်မှာဒီဒီရအဖွဲ့တွေကတော့အပြင်းရှိတဲ့ကလေးတွေဖြစ်နေတဲ့အတွက်ဒီကကျန်လိုက်တာပေါ့ဗျာပြစ်ခတ်မှုအဲ့လိုရန်လိုက်တဲ့အချိန်မှာနောက်ထပ်မိန်းမတွေထပ်ထွက်လာတယ်။မိန်းမတွေကမင်းတို့နဲ့ပူးပေါင်းမယ်ပေါ့။ဘာလို့လဲ။မင်းတို့ဟိုအပြန်မဲ့လူတွေလည်းမဟုတ်ဘူးပေါ့။အဲ့တော့ကြတော့ငါတို့နဲ့စိတ်ဓာတ်ညီနိုင်မှုရပေါ့။ဒါတွေကိုလိုက်ခဲ့ပါလို့ခေါ်တာဟုတ်မလား။သူတို့ကလမ်းပြပေါင်းနေတယ်ဗျာ။နစ်ချရတယ်ပေါ့။သူတို့လည်းရန်မလုပ်ဘူးပေါ့။အဲ့တော့ကြတော့ခင်ဗျားတို့လည်းလက်နဲ့မပါဘဲလိုက်ခဲ့ပေးပါလို့အဲ့လိုခေါ်တာပဲဗျ။
ဆက်ရွာဖြစ်စဉ်နဲ့ပတ်သက်ပြီးစစ်ကောင်စီကသတင်းမီဒီယာတွေကိုပြန်ကြားထားတာမှာရွာကိုအကြမ်းဖက်တောင်းကျမ်းသူအင်အား300လောက်ကလက်နက်ငယ်တွေနဲ့လာပစ်လို့ရွာသားတဦးသေဆုံးပြီးနောက်5ဦးကစိုးရိမ်တရားရီရခဲ့တယ်လို့ဖော်ပြထားပါတယ်။တောင်းကျွရွာဖြစ်စဉ်နဲ့ပတ်သက်လို့တော့အကြမ်းဖက်တောင်းကျမ်းသူ100လောက်ရွာအနီးရောက်လာတာကြောင့်ကျင်းရွာသားတွေကဝိုင်းပြီးဖမ်းတာမှာအလောင်း3လောင်း၊တူမီလက်နဲ့အလက်50နဲ့အကြမ်းဖက်တောင်းကျမ်းသူ53ဦးကိုအရှင်ဖမ်းမိခဲ့တယ်လို့စစ်ကောင်စီကဓာတ်ပုံတွေနဲ့တကွကြံကြားခဲ့ပါတယ်။ CRPH NUG နဲ့ PDF တို့ကိုအာဏာသိမ်းစစ်ကောင်စီကအကြမ်းဖက်အဖွဲ့အစည်းတွေဖြစ်သတ်မှတ်ထားတယ်လို့ NUG ကလည်းစစ်ကောင်စီကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ကြေညာထားပါတယ်။စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းသတိတိုင်းတွေကကလေးကနီရမပင်မင်းကြီးစတဲ့နေရာတွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားမကြာခဏတိုက်ပွဲတွေဖြစ်ပွားနေပြီးပြီးခဲ့တဲ့ရက်ပိုင်းကပဲကနီမှာတိုက်ပွဲဖြစ်ခဲ့ပါသေးတယ်ရှင်။